အမေရိကန်နိုင်ငံပက်ဆယ်ဗေးနီးယားတီနယ်ကိုစတင်အောက်တိုဘာလတနေ့အတွက်အထူးရွေးကောက်ပွဲပြုလုပ်ခဲ့ရမှာအထက်ခံဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဘက်ကသူတက်ပြီးအနိုင်ရခဲ့တယ်လို့ဒီနေ့မနေ့အစောပိုင်းမှာပဲကြေညာလိုက်ပါတယ်။ဒီအထူးရွေးကောက်ပွဲကိုပြည်နယ်မြို့တော်ပစ်ဆက်တင်ပြမြို့တစ်ခုမှာရှင်းပါရမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလက်မနေနဲ့မနေ့ညမဲရီအတွက်ပြီးချိန်အထိစုစုပေါင်းပဲ23,000ကျော်ရှိရမှာမဲ900နဲ့ပဲကပ်ပြီးအသာစီးရနေတာပါ။ဒါပေမဲ့မြန်မာရွေးကောက်ပွဲရရှိတဲ့ဘက်ကတော့မနေ့ကချင်းပါခဲ့တဲ့ဒီရွေးကောက်ပွဲနောက်ဆုံးရလက်ကိုတော့မကျင်ရသေးပါဘူး။သတင်းမီဒီယာတွေအတွက်လည်းအခုမစ္စတာလမ်နဲ့သူပြန်တဲ့အစိုးရပါတီ Republican ကိုယ်စားလှယ်လောင်း Rick Secondo ကမင်းသိမပြတ်သေးတာကြောင့်ဘသူနိုင်နေစရာကိုအတိအကျပြောဖို့စောင့်နေပါသေးတယ်။ American ရေးတာဝန်နဲ့အစိုးရရှိနေတာဝန်တွေကိုထပ်ဆောင်ခဲ့တဲ့အသက်33နှစ်အရွယ်မစ္စတာလမ်ကသူ့မဲဆွေရွေးကောက်ပွဲထောက်ခံသူတွေကိုမေကွန်းပြောရမှာအခုလိုအနိုင်ရသွားပြီလို့ကြေညာခဲ့တာပါ။ဒါပေမဲ့သူ့ပြန်တဲ့အသက်60အရွယ်လီဒါချောင်းရာရှိအောင်မစ္စတာဆက်ကွန်ကတော့သူ့မဲဆွေပွဲတွေကိုတညာလုံးဆက်လုပ်သွားမှာဖြစ်ပြီးဒီရွေးကောက်ပွဲအဆုံးမတက်သေးဘူးလို့ဒီမတိုင်ခင်ကပဲပြောထားခဲ့ပါတယ်။တကယ်တော့သမ္မတဒေါ်နယ်ထရမ့်အနေနဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တာမို့အခုအထူးရွေးကောက်ပွဲရလဒ်ကလာမယ့်နိုဝင်ဘာမှာချင်းပါမယ်ဆိုတော့ရှားပြတ်ကိုရွေးကောက်ပွဲတွေအတွက်ကြိုတင်ဆက်ပြတ်လက္ခဏာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။